ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလေ့လာတွေ့ရှိချက်တွေကိုဆွေးနွေးတဲ့ရွေးကောက်ပွဲဆိုင်ရာပြန်လည်သုံးသပ်ခြင်းတနိုင်ငံလုံးအဆင့်အစည်းအဝေးကိုပတ်ဂရိုင်ဟိုတယ်မှာဒီကနေ့ဖေဖော်ဝါရီလ29ရက်နေ့နဲ့မနက်ဖြန်မတ်လ1ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။အဲဒီမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမေးမြန်းချက်တွေကိုပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွက်ရွေးကောက်ပွဲဆိုင်ရာအသိပညာပေးလုပ်ငန်းတွေကိုများစွာလုပ်ကင်ခဲ့ပေမဲ့ထိရောက်မှုမရှိခဲ့ကြောင်းအဲ့ဒီလိုဖြစ်ရတာဟာသတင်းမီဒီယာတွေပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေမှာအားနည်းချက်တွေရှိခဲ့တာကြောင့်ဖြစ်ကြောင်းကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ
်။အကျိုးကာလမှာပညာပေးမှုတွေလုပ်ခဲ့ရပါတယ်။သို့တော်လည်းပဲဒီပညာပေးမှုပါထိရောက်မှုသိမရှိဘူးလို့ပြောပါမရှိခဲ့ဘူးပါ။ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီပေါင်းဆောင်တဲ့ဘက်တီကြလို့အားနေကော်မရှင်မှလည်းပဲအားနေတယ်။ပါတီမှလည်းခင်ဗျားလည်းဒီပါတယ်အားနေပါတယ်။ CS ဆိုတွေကြတော့တော်တော်တယ်။မီဒီယာဘိုင်းမှာတော့လူရဆွဲရေးတဲ့အခါကျတော့ဒီရေကောက်ပွဲကြီးကိုလုပ်မဲ့ကော်မရှင်ကိုပံ့ပိုးရမရောကော်မရှင်ကိုအထင်မြင်သေးသောပြုယုံကြည်မှုပြတ်သွားကြတယ်အများကြီးဖြစ်ပေါ်တယ
်။ဒါအပြင်ကော်မရှင်ဥက္ကဋ္ဌဦးတင်အေးကတာဝန်ကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်ခဲ့ကြောင်းနဲ့သူဟာဒုတိယဗိုလ်ချုပ်ကြီးဖြစ်ခဲ့တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွက်တိတ်ခါကြခဲ့ရကြောင်းလည်းပြောပါတယ်
။ကျွန်တော်ဘောကရိုးရိုးလေးပဲကျွန်တော်မြင်တယ်။ကျွန်တော်တာဝန်ပေးတယ်ဒီတာဝန်ကကြည့်လို့အောင်ကောင်းဆုံးလုပ်ခဲ့တယ်။ငါဒုဗိုလ်ချုပ်ကြီးဖြစ်ခဲ့တဲ့ကြောင့်ကော်မရှင်တော်တိတ်ခါကြခဲ့တယ်။ကျွန်တော်ပုဂ္ဂိုလ်ကြီးတိုက်ခိုက်ပြီးတော့ဒီလူညစ်တယ်လို့ကျွန်တော်ဝေဖန်တယ်။အဲ့တော့ကျွန်တော် international ခေါ်လိုက်လာခဲ့။ပြည်တွင်းကကျွန်တော်တိုက်ခိုက်ချင်တယ်အောင် international သူတို့ဖြစ်အောင် check and balance တူလုပ်တာ။ဘာကျွန်တော် mission ကိုကျွန်တော်သိတယ်ကောင်းလာလို့ရဆိုလည်းပဲအပေါ်လာမှာပဲဆိုတော့လို့လည်းပေါ်လာမှာလူတွေကတမိုင်းရေးနေတာပ
ါတရင်တော်တို့ကအစ်စ်တက်လာမဲ့အစိုးရအဖွဲ့ကပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ကိုဆက်လက်ထမ်းဆောင်ဖို့တာဝန်ပေးရင်လုံမလားလို့မေးရမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဆက်လုပ်ဖို့အစီအစဉ်မရှိကြောင်းပြောပါတယ
်ဒီနေ့မှာကျွန်တော်ထပ်ပြီးတော့ကျွန်တော်ကိုနော်ရွေးကောက်ပွဲကော်မရှင်တာဝန်ဆက်ပေးမယ်ဆိုရင်တော့လုံမလားဆိုတော့ကျွန်တော်လည်းအကြည့်ပြောပြလို့ပါကျွန်တော်လုပ်ဖို့လည်းမရှိတော့ဘူး
ဒါအပြင်သူ့အနေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့စဉ်အချိန်ကာလအတွင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်39ခုမှာပြဋ္ဌာန်းထားတဲ့လွှတ်တော်ကိုယ်စားလှယ်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုရေးဆွဲဖို့ပြည်အောင်စုလွှတ်တော်ကိုတင်သွင်းခဲ့ရမှာလွှတ်တော်ကအဲ့ဒီကိစ္စကိုဆိုင်းငံ့ထားဖို့2015ခုနှစ်ဩဂုတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီလိုလွှတ်တော်ကိုယ်စားလှယ်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုမပြဋ္ဌာန်းနိုင်ခဲ့တာကြောင့်လွှတ်တော်မှာအာဏာရှင်စနစ်ပေါ်လာမှာစိုးရိမ်ကြောင်းလည်းဦးတင်အေးကပြောပါတယ်ဒါအပြင်ဒီနေ့ကျင်းပတဲ့ရွေးကောက်ပွဲဆိုင်ရာပြန်လည်သုံးသပ်ခြင်းတနိုင်ငံလုံးအဆင့်အစည်းအဝေးကနေရရှိလာတဲ့အချက်အလက်တွေကိုအစ်စ်ပြန်လည်ဖွဲ့စည်းမဲ့ရွေးကောက်ပွဲကော်မရှင်ကိုလွှဲပြောင်းပေးသွားမယ်လို့ပြောသွားပါတယ်ခင်ဗျာ